လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေပြုလုပ်တဲ့အမျိုးသားရေးဆိုင်ရာပွဲတွေဟာ NCA ခေါ်အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးတာတွေမဖြစ်ပေါ်ခင်ကတပ်ဆိုင်ရာလွတ်မြောက်နယ်မြေတွေမှာကျင်းပခဲ့ကြပါတယ်။နောက်ပိုင်း NCA လက်မှတ်ရေးထိုးပြီးချိန်မှာအဲ့ဒီအခမ်းအနားတွေဟာမြို့ပေါ်တွေကိုရောက်ရှိလာကြတာပါ။အခုလိုအခမ်းအနားတွေပေါ်ပေါ်တင်တင်လှုပ်လာနိုင်တာဟာအရင်အစိုးရလက်ထက်ကစတင်ခဲ့တာလို့ဆိုနိုင်ပါတယ်။အခုအစိုးရလက်ထက်မှာတော့ပြဿနာတချို့ရှိလာပါတယ်။ကျူလနဲ့ကိုင်အဖွဲ့တွေရဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်မဲ့နေရာတွေနဲ့ပတ်သက်ပြီးတားဆီးပိတ်ပင်မှုတွေရှိလာပါတယ်။ရန်ပြည်နယ်ရခိုင်ပြည်နယ်တွေမှာဒီပြဿနာတွေပေါ်လာသလိုကရင်ပြည်နယ်လက်နက်ကိုင်အဖွဲ့ပြုလုပ်တဲ့တော်လှန်ရေးနဲ့အခမ်းအနားမှာစိုင်းပုံဖြုတ်ခိုင်းတာတွေဖြစ်လာသလိုပဲပြီးခဲ့တဲ့ရက်ပိုင်းကအေယာဝတီတိုင်းဟင်္ဒရာမှာလုပ်တဲ့ကရင်အာဇာနည်နဲ့အခမ်းအနားကိုလည်းခွင့်ပြုချက်မရဘဲလုပ်တယ်ဆိုပြီးအရေးယူမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒီနေရာမှာအခုလိုတားဆီးမှုတွေပြုလုပ်တာဟာမြို့နယ်အဆင့်ကအုပ်ချုပ်ရေးမှူးတွေကဆောင်ရွက်တာဖြစ်ပါတယ်။ ARB တိုင်းမှာကရင်အာဇာနည်နဲ့အခမ်းအနားကိုပိတ်ပင်တာနဲ့ပတ်သက်ပြီး ARB တိုင်းကရင်တိုင်းရင်းသားရေးရာဝန်ကြီးကမိုးမျက်မျက်သူကဒီကိစ္စကိုသူမသိရှိပါဘူးလို့ပြောပါတယ်
။ကတိုင်းကလုံနေရပြီးတော့ဒီနေ့မှကျမလည်းအော်နေတယ်ကျမလည်းမသိဘူးဖြစ်နေတယ်။ရှုပ်ထွေးနေတယ်အဲ့ဒါကျမတောင်မှနားမလဲတလို့ပဲ။ဟိုဘာမှအမိန့်စာလည်းထောက်တာမဟုတ်ဘူး။အဲ့ဒါကိုအဲ့ဒီကနေပြီးတော့ဘသူကလိုလိုဟိုလိုလိုဒီလိုလိုနဲ့အဲ့ဒါကိုပိတ်ပစ်လိုက်တယ်ကျမကမရှိဘူးကျမကဟိုမဥပင်ကိုရောက်နေတဲ့အခါကျတော့နောက်တော့မှကျမသိတာဖြစ်တယ်လေ
အရာဝီတိုင်းကကရင်တိုင်းရင်းသားရေးရာဝန်ကြီးပြောပြသွားတာပါအခုလိုတားဆီးခံရတာနဲ့ပတ်သက်ပြီး KNU ကရင်မျိုးသားအစည်းအရုံးကပြောရေးဆိုခွင့်ရှိသူတွဲဖက်အတွင်မူဖရိုဆိုလာထွန်းပြောတာကအ
စွဲအုပ်ချုပ်မှုရှင်တဲ့ခုလိုရဲ့ကျောင်းမှအလုပ်ကအမှကျွန်တော်တိုင်းဆိုလဲဝင်ကြီးတော့ကဟိုလာကြီးစိုးဖြစ်ပေမဲ့လည်းကတော့သူ့ချုံမှုရန်တရားအောက်မှာရှိတဲ့ဒီရန်တရားကိုကင်တာကဖရိုးလိုင်းကကင်တယ်လေကင်တော့ဖရိုးကိုတိုက်ရညွန်ကြားတာကကတော့ဒီလေတဏ္ဍာကဖြစ်တယ်ဝင်ကြီးကတိုက်ရညွန်ကြားတဲ့မဟုတ်တဲ့ကတော့သူရန်တရားလည်းရှိနေ
အခုလိုတားဆီးမှုတွေဟာမြို့နယ်အဆင့်အုပ်ချုပ်ရေးမှူးများကစောင့်ရွက်နေတာဖြစ်တယ်လို့တချို့လဲပြည်နယ်တိုင်းအဆင့်မှာနယ်လုံးဝင်ကြီးများကတားဆီးတာမျိုးတွေရှိပါတယ်ကရင်နီတုတ်တဲ့ပါတီKNPB ဒုတိယဥက္ကရာခူးတဲ့ပြောပြတာက
ဆိုတော့ကျွန်တော်တို့ဒီနေရာမှာတချို့ဟာလေးတွေကတော့ဥမာပြောရမယ်ဆိုရင်ကျွန်တော်တို့လည်းမနေ့ကနေ့တော့အောက်ကလာ9ရက်နေ့တုန်းကကျွန်တော်တို့90နှစ်ပြည့်တဲ့အမျိုးသားခုခံတော်လှန်ရေးလောက်တာပေါ့ဗျာနော်ကျွန်တော်တို့စပြီးဖြစ်ပွားတဲ့နေရာဒီကမှာကျွန်တော်တို့စုပေါင်းပြီးလောက်ကြတာပေါ့အဲ့တော့ဆိုင်ပုတ်တင်တဲ့နေရာမှာတော့ကျွန်တော်တို့အမျိုးသားခုခံတော်လှန်ရေးမိဆိုတဲ့ဟာဆိုင်ပုတ်ကြီးကိုလုံးနဲ့ဝန်ကြီးကတော့ဟိုမတင်ဖို့ပြောတာပေါ့နော်အဲ့တော့ကျွန်တော်တို့အောက်မြပွဲရာတင်တယ်လို့ပြောပြတော့လည်းလက်မခံဘူးပေါ့ဆိုတော့နောက်ဆုံးကျူဆိုပါကြီးဆိုတဲ့ဟာမျိုးတွေပဲလုံလိုက်ရတာဟာမျိုးတွေရှိတယ်ပေါ့နော်ဆိုတော့ဒါတွေကပြောရရင်တော့ဗျာဟိုကျွန်တော်တို့ပိတ္တကလာပြည်ထဲကြီးကလာဝီကြီးချုပ်ကလာလို့ပြောရတာတော့ဟိုတနွေငိန်တော့တစဉ်ပါတယ်လို့ပဲပြောရမယ်နဲ့တူပါတယ်နော်ဟိုတူတူငါငါထိဆက်ပြီးမလောက်ကြဘူးဆိုတဲ့လေသာမျိုးတွေကတော့မကြခဏတော့ကြားတော့ပေါ့ဒါပေမဲ့အဲဒီကမှတော့ယုံရတာဖြစ်ပါတယ
်ဘလို့ပဲဖြစ်ဖြစ်ဒီကိစ္စကိုတာဝန်ခံရမှာကအစိုးရသာဖြစ်တယ်လို့ရှုမြင်ကြတာကြောင့်အစိုးရကိုရည်ရွယ်ချက်ရှိရှိနဲ့ထိုးနှက်နေတာလို့ဝေဖန်နေသူတွေရှိပါတယ်ဘဒူဆောလာထွန်းအမြင်ကဒီလိုပ
ါနော်ဒီအဇိုင်းနေခန္ဓာမဟုတ်ဘူးတခြားသောကိစ္စရတွေကိုလည်းခုနဟိုစားပေါ့နော်လိုက်ပြီးတော့ဟန်တာပိတ်ပင်မှုတွေကတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုခုနဒီဟိုလိုဆောင်ရွက်နေတာခုနဒီရှိနေတာခုနကျွန်တော်တွေ့ရမှာဖြစ်တယ်လေတော့ဒါကလည်းကတော့ကျွန်တော်ပြောလို့ရည်ရွယ်ချက်ရှိရှိနဲ့ပဲတစ်ခုခုကိုကျွန်တော်တို့ဟိုဆောင်ရွက်နေတဲ့ပုံစံမျိုးကတော့ပေါ်တာပေါ့နော
်ဒါလာမယ့်2020ရွေးကောက်ပွဲအတွက်ပြင်ဆင်မှုတစ်ခုလည်းဖြစ်နေနိုင်ပါတယ
်ဟုတ်ကောဟုတ်နိုင်ပါတယ်ဟိုစစ်တပ်ကနေပြီးတော့ NLD ကလာမယ့်2019အလွန်ဟိုပဲပိုင်းဆိုရင်ကျွန်တော်တို့နောက်တစ်ကြိမ်ရွေးကောက်ပွဲလာတော့မှဆိုတော့တမိန်တကာလာတော့ဒီမဟုတ်ဟိုဒါကဟိုသုံးနီလောက်ခံပိုင်းပဲလူသလားတော့မသိဘူးဘာမို့လကရေကလည်းကျွန်တော်တို့နားလေကြတာတော့ဟိုဆိုရနဲ့ကျွန်တော်တို့သူတစ်ပြားတော့ဒီလက်ရှိအဆိုရမှာတော့ဟိုကြီးသနပကုကစစ်တပ်ကနေပြီးတော့သူတို့တိုက်ရိုက်ချုပ်ကန်ထားတာဦးနော်အဲ့ဒီခြေခံလည်းရှိနေတယ်လို့ကျွန်တော်တို့ကတော့ပြောရမှာပဲဖြစ်တယ်ပေါ့
KNPP ဒုတိယဥက္ကဋ္ဌခူးတယ်ပြောပြသွားတာပါဒါပေမဲ့ဖြစ်ပေါ်နေတဲ့အခြေအနေတွေဟာအစိုးရအနေနဲ့အာဏာရလာချိန်မှာစစ်တပ်နဲ့ပြန်လည်ပေါင်းစည်းရေးအတွက်လုပ်နေတဲ့အမျိုးသားရင်ကြားစီရေးပေါ်မှာအာယုံဆိုင်နေလို့တိုင်းရင်းသားအချို့ရဲ့ထောက်ခံမှုညော့သွားတာဖြစ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ တိုင်းသာအရေးသုံးသက်သူဥတန်းစိုးနိုင်ပြောတာက
NLD အစိုးရကိုမူတော်ရပြောလို့ရှိရင်ဒီ NLD သဘော NLD အစိုးရမဖြစ်ခင်တလျှောက်လုံးဒီတိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေကဒီ NLD ကိုကျွန်တော်တို့ထောက်ခံခဲ့ကြတာအများစုပါ NLD ကနေပြီးတော့အစိုးရအာဏာရယူလာပြီးတဲ့နောက်ပိုင်းမှာ NLD နဲ့ဒီကျွန်တော်တို့တမ်ရောကြမှာဖြစ်နေတဲ့နော်အမျိုးသားပြန်လည်တင်းမြတ်ရေးကိုအကြောင်းပြုပြီးတော့ဟိုက NLD ကိုကျွန်တော်တို့နိုင်ငံရေးရဆန့်ကျင်လာတဲ့သဘောလက္ခဏာလဲဆောင်တယ်လို့ပြောလို့ရပါတယ်အဲ့ဒီကိစ္စဒီမှာတော့တနည်းနည်းငယ်ဒီစင်မှာပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘုကြောင့်အောင်ဆန်းရုပ်ထုထုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိုင်းသားတွေရဲ့မကြည်လင်မှုတွေရှိတယ်နောက်ပြီးတော့ပြည်နယ်မှာတိုင်းသားအများစုရှိတဲ့နေရာတွေမှာအာ NLD ပါတီကဝန်ကြီးချုပ်လုပ်ခွင့်မပေးတာစသဖြင့်ဒီလိုကိစ္စတွေတော်တော်များများကြောင့်အမျိုးသားပြန်လည်တင်းမြတ်ရေးကိုအကြောင်းပြုပြီးတော့ NLD ဟာတမတော်နဲ့ပို့ပြီးတော့နိစ္စစွာပူးပေါင်းလာတဲ့အတွက် NLD ကိုပါဒီနေ့နိုင်ငံရေးရာတိုင်းသားတွေထဲမှာမကြိုက်တဲ့သဘောဆန့်ကျင်တဲ့သဘောတွေတိုးပွားများပြားလာတယ်လို့မြင်ပါတယ်ခင
်ဥတန်းစိုးနိုင်ပြောပြသွားတာပါတကယ်ကအစိုးရအနေနဲ့တမတော်နဲ့ရင်ကြားစီရေးဆောင်ရွက်နေတယ်လို့တိုင်းရင်းသားများနဲ့ရင်ကြားစီရေးကိုအားစိတ်ဆောင်ရွက်ဖို့လိုအပ်ပါတယ်ဒါမှတကယ်အမျိုးသားရင်ရစေရေးကိုရရှိမှာဖြစ်ပါတယ်တိုင်းရင်းသားများနဲ့ရင်ကြားစေရေးဆိုတာကတော့ယုံကြည်မှုရရှိဖို့အရေးကြီးဆုံးဖြစ်ပါတယ်ခင်ဗျာ